88မျိုးဆက်ចောင်းသားកောင်းဆောင်တွေဖွဲ့စည်းလိုက်တဲ့ပြည်သူပါတီကိုជួសូចောင်းဒီပါយ៉ាងမြမအရေးလှူရှားသူတွေက VOE ကိုပြောပါတယ်မြမနိုင်ငံရေးမှာအခိုင်အမာရှိနေတဲ့ NLD နဲ့ပြည်ခိုင်ဖြိုးပါတီစာရီကိုရှင်ပြန်ကြော်တက်နိုင်ဖို့ဆိုရင်လက်ရှိထက်ပိုပြီးကြိုးပမ်းအားထုတ်ဖို့လိုတယ်လို့လည်းအကြံပြုကြပါတယ်တိုင်းရင်းသားငြိမ်းချမ်းရေးပြည်ထနာဖြည့်ရှင်ရေးကိစ္စမှာပြည်သူပါတီကအရင်ပါတီတွေထက်ပေါ်ပြီးဆွမ်းဆောင်နိုင်လိမ့်မယ်လို့ညှော်လင့်မှုတွေလည်းရှိနေတာပါ။ကိုညာဝင်းအောင်ကစူးစီးပြီးတင်ပြထားပါရှင
်။88မျိုးဆက်ចောင်းသားကောင်းဆောင်အများစုနဲ့ဖွဲ့စည်းတည်ဆောင်ထားတဲ့ပြည်သူပါတီကိုလွန်ခဲ့တဲ့ဩဂုတ်လကုန်ပိုင်းကစတင်မှတ်ပုံနေခဲ့ပြီးတဲ့နောက်မနေ့တနင်္လာနေ့တုန်းကရန်ကုန်မဟမ်းမြို့နယ်ယူဇနာတာဝါမှာပြည်သူပါတီဌာနချုပ်ဖွင့်ပွဲကိုကျင်းပခဲ့တာပါ။ပြည်သူပါတီကနိုင်ငံရေးခရီးစတင်ဆောင်လန်းလိုက်တာကိုကြိုဆိုကြောင်းနဲ့လာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့ဆိုရင်မဟာဗျူဟာကျတဲ့ကြိုးပမ်းမှုတွေရှိဖို့လိုတယ်လို့အမေရိကန်နိုင်ငံနယူးယောက်မှာနေထိုင်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်ဦးမောင်မောင်ကျော်ကပြောပါတယ
်။သူတို့ဒါဖြစ်ဖြစ်နေနေလို့ထွားဆိုကျွန်တော်ဝင်တော့ပါတယ်။သူတို့မှလည်းတော်တော်ကျောင်းကြီးနေစစ်တယ်ပါပါတယ်။သူတို့တက်နိုင်ရင်အဆောင်းအောင်ကြိုးစားရှုပ်ရှင်းမဲ့လို့ကျွန်တော်ယူပါတယ်။သူမှဒီတိုင်းလာရင်လည်းပတ်သက်ပြီးထူးခြားတဲ့ policy တစ်ခုရှိတာတော့ကျွန်တော်သိပါတယ်။ Legacy Party နဲ့မတူတဲ့အခြေအနေကိုရှိရလို့ကျွန်တော်သိရပါတယ်။ဟုတ်ကဲ့ဒီကကြောကားရဆိုတော့သူချိုးတွေးထားတဲ့သူ့ရဲ့စီမံကိန်းပေါ့နော်အဲ့ဒါအကျံပြတာငင်းတဲ့ရဲ့အတွက်ကိုတော်တော်လေးအထောက်အကူဖြစ်နေတာလို့ကျွန်တော်ယူပါတယ်လက်ရှိအာဏာရနေတဲ့မျိုးရည်မျိုးကြီးဖွဲ့ချုပ်ရဲ့အတိုက်ခံတင်ပြီးတော့ပြောင်းစောင့်ဆိုင်ပါတီဒီအားသူနှစ်ခုကြားနေသူကထိုးထွက်ရမှာဆိုတော့သူတို့အရန်ကိုကြိုးစားရမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါတွေကိုဒီဖြည့်ဆင်းနိုင်ဆိုတော့ဒါ2020ပဲသူတို့ကအတိုင်းတာရှိပြီးအဲရဆိုင်တယ်လို့ကျွန်တော်ပြောလဲပါတယ်
မြန်မာနိုင်ငံရေးမှာစီးပွားရေးပြန်လည်ဦးမော်ဖို့လက်နက်ကန်ညီညာရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့အရက်ဘက်အစ်စ်ဘက်ဆက်ဆံရေးစတဲ့ဖြည့်ရှင်းရမယ့်ပြဿနာများစွာရှိတဲ့အထက်ကပြည်သူပါတီအနေနဲ့တိုင်းသားအရေးကိုအလေးထားဆောင်ရွက်လာမယ်လို့မျှော်လင့်သူကတော့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအတင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်။အခုအစ်စ်ဖက်လိုက်တဲ့ဒီပြည်သူပါတီဟာအလားအလာကောင်းမယ်ထင်တယ်အခုပုဂ္ဂိုလ်ကြီးလည်းတိုင်းရင်းသားအရေးကိုကယူဆိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ဆိုတော့တိုင်းရင်းသားတွေနဲ့လည်းဟိုအဆင်ပြေပါလိမ့်မယ်လို့မျှော်လင့်တယ်2020ရွေးကောက်ပွဲမှာဆိုရင်ပြည်သူပါတီဟာ NLD ရောပြည်ခိုင်ဖြိုးကိုတော့သူတို့ပြိုင်နိုင်တယ်လို့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့သူတို့မှာနာမည်ရှိထားပြီးသားနောက်လူတွေကလည်းဒီ NLD အစိုးရနိုင်လာပြီးတဲ့နောက်ပိုင်းလဲဦးစီးပွားရေးလဲကျသွားတာရှိတယ်ရင်းချမ်းရေးလဲမရနိုင်ဘူးစစ်တပ်နဲ့လဲတင်မပြေဘူးဆိုတဲ့အခါကျတော့ကျွန်တော်ထင်တာအခုပါတီအစ်စ်ထွက်လာလို့ရှိရင်ပြည်သူလူထုတွေလဲအဲ့ဒါကိုမျောမှန်းပြီးတော့သူတို့ကိုထောက်ခံပါလိမ့်မယ်လို့ကျွန်တော်ထင်တယ
်ပြည်သူပါတီအနေနဲ့နိုင်ငံရဲ့အခြားသောပြဿနာတွေကိုကင်တွယ်ဖို့ဟန်ပြင်းနေတာနဲ့အမျှအရေးကြီးတဲ့အကျမ်းမာရေးပညာရေးလိုကဏ္ဍတွေမှာပါတီရဲ့မူဝါဒဘယ်လိုရှိသလဲဆိုတာပြည်သူတွေကိုပုံမှန်နဲ့လင်းချပြဖို့လိုတယ်လို့ကနေဒါနိုင်ငံအယ်ဘာတာစီကောလိကတိကဒေါက်တာခင်စောဝင်းကပြောပါတယ
်ဒီပြည်သူပါတီကအခုမှဖြစ်လာတာဆိုတော့ပေါ့နော်ပြည်သူအကျက်ဘလောက်ရှိလုပ်ပြီးမယ်ဆိုတော့ကျမတို့အဲဒီခရမသိသေးတော့စောင့်ကြည့်ဖို့တော့လိုပါတယ်ဒါနဲ့အခုလက်ရှိပြောဆိုနေတာနားထောင်တဲ့အခါမှာဒီကဲဘမကြီးမှာလိုအပ်နေတဲ့ဒီငင်းတိုင်းနဲ့ပတ်သက်လို့တိုင်းလာလူမျိုးစုတွေနဲ့နားလည်နေရပြီးတော့လက်ကျဲပူးပေါင်းမှုဆိုရဲအဲဥပ္ပိတ္တကလေးပြောနေတာကြားရတယ်ဒါနဲ့ဗမာပြည်မှာအရေးကြီးကြီးလိုအပ်နေတဲ့ဒီပညာရေးနဲ့ပတ်သက်လို့ဆံမာရေးနဲ့ပတ်သက်တဲ့အဲမူဝါဒတွေရောဘယ်လိုရှိလဲဆိုတာတော့အခုခက်ဖို့ပြီးတော့တောင့်ချပြီးတော့နားဆောင်ဖို့လိုအပ်ပါတယ
်ဘူကိုကြီးဦးဆောင်တဲ့ပြည်သူပါတီဟာအစောပိုင်းမှာရှေးလေးလုံးပြည်သူပါတီဆိုတဲ့နာမည်နဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခဲ့ပေမဲ့ဝိုင်းဝန်းကန့်ကွက်ခဲ့ကြတာကြောင့်ပါတီနာမည်ကိုပြည်သူပါတီအဖြစ်ကြောင်းလဲခဲ့ရပါတယ်ပြည်သူပါတီရဲ့မှာတော့88မျိုးဆက်ចောင်းသားကောင်းဆောင်တွေဖြစ်တဲ့ဦးမင်းကိုနိုင်ဦးကျင်မီဦးသေးကျွယ်ဦးမြအေးစတဲ့နာမည်ကျော်ပုဂ္ဂိုလ်တွေပါဝင်ခြင်းမရှိပါဘူးဒီပါတီအနေနဲ့ပြည်သူတွေရဲ့လိုအပ်ချက်နှင်နာချက်တွေကိုအလေးထားကာကွယ်သွားမှာဖြစ်သလိုတိုင်းသားပါတီတွေနဲ့နှီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုလည်းထားရှိသွားမယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်